မင်္ဂလာညနေခင်းပါရှင်2382ခုနှစ်တကူးလဆန်း73ရက်2019ခုနှစ်ဧပြီလ18ရက်ဗုဒ္ဓဟူးနေ့ညနေပဲ VOE အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နာဆင်နိုင်ပါလေရှင်။ကျမခွန်ညိုပါခုညနေခင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင်။
ကျွန်တော်လည်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ပြည်သူနိုင်ငံပါရီမြို့တော်က Notre Dame Cathedral ဘုရားကျောင်းမှာမိလောင်ပြည့်စုံမှုတိုင်းတာနဲ့စာအုပ်ရဲ့ခန်းကမ်းမှုကိုကျွမ်းကျင်သူတွေစစ်ဆင်နေပါတယ်။ Indonesia ကဒီနေ့ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုကိုဝီဒိုတို့အသာစီးရတဲ့ကြောင့်ရွေးကောက်ပွဲစောင့်ကြည့်ခဲ့ကတ်တွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပြီးသွားမှာပါ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့နှစ်တကူသမ္မတလူငယ်သက်သားခွင့်နဲ့လွတ်လာသူတွေထဲမှာနိုင်ငံရဲ့အကျဉ်းသားပဲနှစ်ယောက်ပါပါတယ်။
လောလောဆယ်ကျွန်တော်တို့တည်ရတာ၅ဦးတော့တည်ကြတယ်တကိ2000လောက်တည်းအဖန်ကန်လာတာ
ဟု
တ်ဟုတ်ခုတောင်းတော့19နှစ်လောက်ရှိပါပြီနိုင်ငံရေးအကျဉ်းသားပြဿနာကိုပြည်ရည်စီခြင်းနဲ့ဆိုလို့ရှိရင
်နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကဥပိုလ်ကြီးရဲ့ပြောပြချက်နဲ့အတူနှာစင်နိုင်ပါတယ်တဆက်တည်းဒီလိုလွတ်ငြိမ်းသက်သာခွင့်ပေးတဲ့အထက်မှာမကြခင်ကမှသတင်းတောက်တွေအတွက်အမြင့်ဆုံးပူလစ်ဇာဆုရခဲ့ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းမပါဝင်တဲ့အကြောင်းသိကြရမှာပါနိုင်ငံတကာသတင်းလွှာထဲမှာတော့ Paris မြို့ကကက်သလစ်ဘာသာဝင်တွေရဲ့အထွတ်မြတ်ဘာသာရေးအစအဦးလက်ဖြင့်ရှေးဟောင်းလက်ရာလက်ဖြစ်တဲ့ဘုရားကျောင်းမိလောင်သွားခဲ့တာကို၅နှစ်အတွင်းအပြီးပြင်ဆင်ဖို့ပြင်သစ်သမ္မတကကြေပေးပါတယ်ဒီလိုသတင်းလွှာတွေနားဆင်ကြရမှာပါအခုရေစုံတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်ပြည်သူနိုင်ငံပါရီမြို့ကရေစုံနဲ့ချီတက်တန်းရှင်တွေဖြစ်တဲ့ Notre Dame Cathedral ဘုရားကျောင်းမှာမိကြီးကျယ်လောင်ကျွမ်းမှုနဲ့ဂျုံခဲ့ပြီးနောက်ပျက်စီးမှုတိုင်းတာနဲ့အဆောက်အဦရဲ့ခံခံမှုတွေကိုကျွမ်းကျင်သူတွေစစ်ဆင်နေပါတယ်ပြင်သစ်သမ္မတ Emmanuel Macron ကလည်း၅နှစ်အတွင်းပြန်လည်ပြင်ဆင်သွားနိုင်မှုတွန်းအားပေးနေတာပါ။အရင်ထက်ပိုပြီးလှပအောင်ပြန်လည်တည်ဆောက်မယ့်အစီအစဉ်တစ်ခုကိုလည်းမနေ့ညကနိုင်ငံကိုပြောကြားတဲ့မင်္ဂလာမှာထည့်သွင်းပြောဆိုသွားသလိုပြင်ဆင်ရေးအစီအစဉ်နဲ့လိုအပ်တဲ့ကုန်ကျစရိတ်တွေရရှိရေးဒီနေ့အစိုးရဖွဲ့နဲ့လည်းဆွေးနွေးဖို့စီစဉ်ထားပါတယ်။ဘုရားကျောင်းကြီးပြန်လည်ပြင်ဆင်တည်ဆောက်ရေးအတွက်ချမ်းသာတဲ့ပြင်သစ်နိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေကလည်းဒေါ်လာ1,800အထိထည့်ဝင်ဖို့ကြေပေးထားကြတာပါ။ဒါမှလည်းတခြားအလားတူသမိုင်းဝင်ဘုရားကျောင်းတွေကိုပြန်လည်ထိန်းသိမ်းလုပ်ငန်းတွေမှာကြီးကြပ်နေသူတွေကတော့ပြန်လည်ပြုပြင်ဖို့ကြိုးပမ်းမှုတွေဟာဆက်စုနည်းနဲ့ချီကြံမြင့်နိုင်တယ်လို့ပြောပါတယ်။ဒင်းလာနေ့ညနေပိုင်းကစတင်ဖြစ်ခဲ့တဲ့မိလောင်မှုကိုတော့မိသက်သမား400လောက်9နာရီကျော်ကြာညှိနှိုင်းခဲ့ကြပါတယ်။မိစတင်လောင်ကျွမ်းခဲ့တဲ့48နာရီကြာထိမ့်မဲ့ဖြစ်ပြည်သူနိုင်ငံတဝန်းကကတိရွယ်ဘုရားကျောင်းတွေအလုံးဒီနေ့ညနေမှာခေါလောင်ထိုးကြမှာပါ။မီလာမူကြောင့် Notre Dame ဘုရားကျောင်းကြီးရဲ့ခေါင်းမုန်းနဲ့ပြတ်သက်ပြိုကျသွားခဲ့ပေမဲ့ဘုရားကျောင်းနိုင်ငံသမိုင်းဝင်ခေါင်းလောင်းမြို့စင်းနဲ့ရောင်စုံမှန်ပရင်တွေကတော့ထိခိုက်မှုမရှိခဲ့ပါဘူး။ဘုရားကျောင်းကအမှုပညာလက်ရာတချို့နဲ့အော်ဂန်ပစ္စည်းသွားပေမဲ့ရှေးအောင်ဝင်နေပစ္စည်းအများပြားကတော့အထိခိုက်မရှိခဲ့ပဲလူပြားလိုက်ကိုပြောင်းရွှေ့ထားမဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါရယ်။အထိခိုက်မရှိပဲကျန်ခဲ့တဲ့ပစ္စည်းတွေကဘုရားကျောင်းမှာအထွတ်မြတ်အထူးဆုံးပစ္စည်းတစ်ခုဖြစ်တဲ့ယေရှုခရစ်တော်ကိုကားစင်တင်တဲ့ချိန်မှာခေါင်းကိုဆွတ်ပေးခဲ့တယ်လို့အစင်လာလက်ခံယုံကြည်ထားတဲ့ဆုခရစ်တော်ဖုနဲ့ပြစ်သစ်90မြောက်လူ300လူပီရင်73ရာစုခေတ်ကဝတ်ဆင်ခဲ့တဲ့ဝတ်စုံလို့လည်းပါဝင်ကြပါဗျ
။ပြင်းထန်နိုင်ငံပါရီမြို့တော်ကအထင်ကြီးနော်ဒရတန်ဘုရားကျောင်းတင်းလာနေကမီးလောင်ပျက်စီးခဲ့ရတဲ့ပေါ်စိမ်ကောင်ဘုရားကျောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်းထန်သမ္မတအမန်နျူမက်ခရွန်ကိုမနေ့အင်္ဂါနေ့ကတယ်လီဖုန်းဆက်ပြောဆိုခဲ့တယ်လို့သမ္မတအင်ပီရိုကပြောပါတယ်။အင်္ဂါနေ့မနေ့ပိုင်းမှာပဲမိသားသမားတွေကမီးငြိမ်တန်နိုင်ခဲ့တာပါ။အခုတော့အပြည့်အစီတွေကိုပြင်းထန်တာဝန်ရှိသူတွေဆန်းစစ်နေပါပြီ။အစားထိုးမရတဲ့အနောက်ယဉ်ကျေးမှုတင်းကြတာဖြစ်တဲ့ဒီဘုရားကျောင်းပြန်လည်ပြင်ဆင်ရေးအတွက်အမေရိကန်ဘက်ကအကူအညီကိုလည်းကန့်လန့်ခဲ့တယ်လို့အင်္ဂါနေ့တော့အမေရိကန်သမ္မတအင်ပီရိုကြေညာချက်မှာပြောခွင့်ရသူဆာရာဆန်နာကဖော်ပြထားပါတယ်။ပြင်းထန်နိုင်ငံဟာအမေရိကန်ရဲ့တသန်းအကြဆုံးမဟာမိတ်ဖြစ်ကြောင်းအမေရိကန်မြေပေါ်မှာ2017ခုနှစ်စက်တင်ဘာလ17ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့နေ့ကနော်ဒရဒွန်ဘုရားကျောင်းကခေါင်းလုံးတန်တွေရဲ့ကျေးဇူးကိုအောက်မေ့ပြီးတော့အမတ်တရားရှင်နေပါတယ်လို့လည်းအင်ပီရိုပြောခွင့်ရဆန်နတ်ကကြေညာချက်မှာဖော်ပြထားပါတယ်။
အင်ဒိုနီးရှားနိုင်ငံကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုကိုဝီဒိုတို့အသာစီးရနေတဲ့အကြောင်းရွေးကောက်ပွဲစောင့်ကြည့်ခဲ့ကအဖွဲ့တွေကဒီနေ့ပဲပြောဆိုလိုက်ကြပါတယ်။မေယုံတွေကနေစူးစောင်းရရှိထားတဲ့အချက်လက်တွေပေါ်ကြိုတင်ပြီးတော့တွက်ချက်ထားတဲ့ကိန်းဂဏန်းတွေအရပြန်ပြတ်သမ္မတလောင်းပါပိုစူဘီနန်တိုးတဲ့ဆဆရိုင်းတို့အသာရနေတာကိုတွေ့ခဲ့ကြရတာပါ။တည်ဝင်မဲရလက်တွေကိုတော့အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်ကရှေ့လာတဲ့ချိန်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။ကမ္ဘာမှာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကဒီကနေ့ရွေးပေါကောက်ပွဲမှာတော့မဲပေးခွင့်ရှိသူ193သန်းလောက်ရှိပြီးသမ္မတဒုတိယသမ္မတနေရာတွေအပြင်ဘိုဟိုနဲ့ဒေသန္တရလွှတ်တော်ကိုယ်စားလှယ်တွေကိုလည်းရှင်ပြိုင်သူ2000လောက်နဲ့ကမဲပေးရွေးချယ်ခဲ့ကြတာလည်းဖြစ်ပါတယ်။
AA ရခိုင်လက်နက်ကင်အဖွဲ့အနေနဲ့အပြစ်ခတ်ရစေရအတွက်မြန်မာအစိုးရနဲ့ညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့တိုးတက်မှုရလာဘာမှထွက်မလာခဲ့ဘူးလို့ AA အဖွဲ့ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြင့်နိုင်ကပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကြားဝင်ညှိနှိုင်းပေးမှုနဲ့မြန်မာအစိုးရငြိမ်းချမ်းရေးကောင်စီနဲ့ဒီနေ့အစောပိုင်းတွေ့ဆုံခဲ့တာတွေကိုရည်ညွှန်းပြောဆိုတာပါ။ဒါအပြင်မြန်မာအာဏာပိုင်တွေကဆွဆွဲပြောဆိုနေသလို AA ဟာမျိုးရည်စေဝါကုံတွယ်မှုနဲ့ပတ်သက်နေတယ်ဆိုတာနဲ့မြန်မာအစိုးရကဆွဆွဲနေတဲ့ ARSA ရိုဟင်ဂျာအစွန်းရောက်အုပ်စုနဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုတာတွေကို AAစီဦးစီချုပ်ကအခိုင်အမာညင်းဆိုပါတယ်။ဒါရီဟာမြန်မာစစ်တပ်ဖက်ကလုပ်နေတဲ့စိတ်ဓာတ်ရေးရအစစ်စင်မှုတရတာဖြစ်တယ်လို့လည်းပြောပါတယ်။ဝဒေတာအငင်းချမ်းရေးတိဆောက်မှုအနှစ်30ပြည့်အခမ်းအနားကိုတက်ရောက်လာတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်မိုက်ဟာဒီကနေ့ပန်းဆိုင်မြို့မှာတင်းစားရှင်းလင်းပွဲလုပ်ခဲ့တာပါ။ရခိုင်မှာရှိတဲ့ရဲလုံခြုံရေးတပ်ဖွဲ့တွေဟာမြန်မာစစ်တပ်ရဲ့ကုကဲမှုအောက်မှာရှိနေတာကြောင့်သူတို့အနေနဲ့ရဲစခန်းတွေကိုလည်းပြစ်မှတ်ထားတိုက်ခတ်ခဲ့တာဖြစ်တယ်လို့ရှင်းလင်းပြောဆိုပါတယ်။ဒါပေမဲ့ရခိုင်မြို့နယ်အတွင်းမကြခင်ကဖြစ်လာခဲ့တဲ့စီးရဲပဋိပက္ခတွေမှာသူတို့ဘက်ကစတင်တာမဟုတ်ပဲမြန်မာစစ်တပ်ဘက်ကစီးရဲပြင်ဆင်မှုတွေထိုးစစ်ပြင်ဆင်မှုတွေစပြီးတော့လုပ်လာခဲ့တာကြောင့်လို့လည်း AA စစ်ဦးစီးချုပ်ကပြောသွားပါတယ်။ဝငင်းကြရေးနှစ်30အခမ်းအနားကို AA ခေါင်းဆောင်ဗိုလ်ချုပ်ထွန်းမြင့်နဲ့ရောက်ရှိနေတယ်လို့အစိုးရငြိမ်းချမ်းရေးကောင်စီတူဥက္ကဋ္ဌဦးသိန်းစောနဲ့မြန်မာအစိုးရတာဝန်ရှိသူတချို့လည်းရောက်ရှိနေတာပါ။ဒါပေမဲ့လည်းသူတို့တရားတွေ့ဆုံမရှိမရှိဆိုတာမသေးကြပါဘူး။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ရခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ဖက်မှုတွေကိုစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စာမျက်နှာ400နီးပါးရှိတဲ့အစီရင်ခံစာကိုတီးဖြတ်ထားတဲ့အစီရင်ခံစာတစ်စောင်ကိုတရားရေးဌာနကမနက်ပံကြာလာပြီးနေ့မှာထုတ်ပြန်သွားဖို့စီစဉ်ထားပါတယ်။အထူးစုံစမ်းစစ်ဆေးရေးလုပ်ငန်းတွေပေါ်တက်တလဲလဲဝေဖန်နေခဲ့တဲ့သမ္မတထရန့်ကတော့22လကြာစုံစမ်းစစ်ဆေးမှုတွေအရရွေးကောက်ပွဲအတွင်းသူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းမနေ့ကပဲထပ်ပြောလိုက်ပါတယ်။ရုရှားနဲ့ပူးပေါင်းကြံစည်တာမျိုးမရှိသလိုတရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တာလည်းမရှိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ2016သမ္မတရွေးကောက်ပွဲမှာပြန်ပြတ်ဖြစ်ခဲ့တဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ဒီမိုကရက်တစ်ပါတီအမျိုးသားကော်မတီတရားဥပဒေစိုးမိုးရေးထိတ်တဲအရာရှိဟောင်းနေတဲ့တခြားသူတွေကသာရာဇဝမှုမြောက်တဲ့လူရက်တွေကိုကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းလဲသမ္မတကပြောဆိုခဲ့ပါတယ်ထူးဆောင်စမ်းရေးမှုကတော့သမ္မတထရန့်ရဲ့စီးရင်ဖွင့်တဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိနောက်စုံစမ်းနေတဲ့တရားရေးလုပ်ငန်းတွေမှာသမ္မတကဂျာဝင်စုဖက်ခဲ့တာတွေရှိမရှိဆိုတာတွေကိုစုံစမ်းခဲ့တာပါသူစုံစမ်းရေးမှုရဲ့အစီရင်ခံစာပေါ်လင်းမျက်နှာချင်းချုပ်ကောင်းလို့ချက်ဖြစ်ရှင်းနေချုပ်ဝီလျံပါလွန်ခဲ့တဲ့သတင်းသုံးပတ်ကပဲထုတ်ပြန်ခဲ့ပါတယ်ကောင်းလို့ချက်မှာတော့ထရန့်ရဲ့စီယွန်ယွဖွင့်တဲ့ရုရှားတို့ကြားဆက်နွယ်မှုမတွေ့ရတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကကောက်ချက်ချခဲ့တယ်လို့ဖော်ပြထားပေမဲ့သမ္မတကတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့သလားဆိုတာကိုတော့သုံးသပ်ချက်တစ်စုံတည်းမဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့တာရှိမရှိအထူးစုံစမ်းရေးမှုနဲ့အဖွဲ့ကကောက်ချက်တစ်စုံတည်းမချပေမဲ့ရှင်းနေချုပ်နဲ့လက်ထောက်ရှင်းနေချုပ်ဖြစ်သူရော့ရိုဇန်စတိုင်းကတော့နှောက်ယှက်တဲ့လုပ်ရမျိုးတွေမရှိတဲ့အကြောင်းမှတ်ချက်ပြီးပြောဆိုထားကြတာလည်းဖြစ်ပါတယ်
ကမ္ဘာနောက်ကျန်းမာရှိတဲ့ဆိုရှယ်လက်အစိုးရတွေအပေါ်ဆန့်ကျင်တဲ့နောက်အကြဆုံးလို့ရအဖြစ်ဗင်နီဇွဲလားကျူဘာနဲ့နီကာရာဂွာနိုင်ငံတွေအပေါ်အရေးယူတံခါးမှုတွေထပ်ပြီးတော့ချမှတ်ဖို့အမေရိကန်အစိုးရကဒီကနေ့ကြေညာဖို့ရှိပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုဖယ်ရှားပြီးတော့လွှတ်တော်ဥက္ကဋ္ဌဟွမ်ဂွိုက်ဒိုကိုသမ္မတအဖြစ်အသိမှတ်ပြုရအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကဦးစားပေးလုပ်ကိုင်နေတာပါဟွမ်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်နိုင်ငံပေါင်း90ကျော်တို့ကအသိမှတ်ပြုလက်ခံထားပါတယ်ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့နိလန်အလုံးကိုစဉ်းစားနေတယ်လို့အဲ့ဒီမှာအပြောင်းလဲဖြစ်ဖို့အချိန်နှိကလာနေပြီလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်ဒန်ကမိုင်အမီမြို့မှာပြောဆိုသွားပါတယ်ဗင်နီဇွဲလားနိုင်ငံမှာငြိမ်းချမ်းတဲ့အခုအပြောင်းကာလဖြစ်ရေးအမေရိကန်ဘက်ကလိုလားတယ်လို့အာဏာလွဲပြောင်းရေးဖြစ်လာဖို့အမေရိကန်ဘက်ကအခိုင်အမာဆုံးဖြတ်ထားပါတယ်လို့လည်းမစ္စတာဘောလ်ဒန်ကပြောပါတယ်ဒါပါအထိတ်ပဲလဲဆိုတာမာဒူရိုနဲ့သူ့ရဲ့ခရိုနီတွေစဉ်းစားပါစေလို့လည်းပြောပါတယ်ပြီးခဲ့တဲ့3လအတွင်းသမ္မတထရမ့်အစိုးရကအပြင်းအဆုံးချမှတ်ခဲ့တဲ့တံခါးပိတ်ဆို့မှုတွေကြောင့်ဗင်နီဇွဲလားအစိုးရတရားလုံးညှက်ဆန်းရလို့နေအခြေအနေကိုရောက်နေပြီလို့လည်းမစ္စတာဘောလ်ဒန်ကပြောပါတယ်သမ္မတမာဒူရိုကိုဖြုတ်ချရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ကျူဘားနိုင်ငံကိုလည်းအမေရိကန်ဘက်ကဖိအားတွေတိုးပေးနေတာပါ1960ပြည့်လို့နှစ်တွေမှာကျူဘားကောင်းဆောင်ဖီဒရယ်ကက်စထရိုဦးဆောင်တဲ့အစိုးရကသိမ်းယူသွားခဲ့တဲ့အမေရိကန်နိုင်ငံသားပိုင်အင်အားအဆောက်အုံတွေကိုအသုံးပြုနေတဲ့နိုင်ငံခြားကုမ္ပဏီတွေကိုအမေရိကန်နိုင်ငံမှာပထမဆုံးတရားစွဲဆိုဖို့ခွင့်ပြုမယ်အကြောင်းကိုလည်းထရမ့်အစိုးရအဖွဲ့ကဒီကနေ့ကြေညာဖို့ရှိပါတယ်
internet မှာလေ့ဝဲချက်တွေကိုဖွင့်ချနေတဲ့ WikiLeaks website တူတော်သူ Julian Assange ကိုထောက်ခံသူတွေနဲ့လုံထင်းရဲတပ်ဖွဲ့ဝင်တွေကြား Ecuador နိုင်ငံ Quito မြို့တော်မှာရုံးရဲဆန့်ကပ်တွေဖြစ်ပွားခဲ့ပါတယ်။ Britain နိုင်ငံ London မြို့တော်ကတန်ယုံမှာခေါလုံငွေပေးထားတာကိုပြီးခဲ့တဲ့သတင်းပတ်တွင်မှာပဲ Ecuador အစိုးရကရုတ်သိမ်းလိုက်ပြီးတဲ့နောက်မနေ့တုန်းကမြို့တော်ကသမ္မတနန်းတော်အနီးအတေကယုံတွေဖြစ်ပွားခဲ့တာပါ။ဒီကိယုံတွင်လူတော်တော်များဖမ်းဆီးခံရသလိုတင်းတောက်တွေနဲ့ဓာတ်ပုံဆရာတွေအပါအဝင်အများပြားလဲထိခိုက်ဒဏ်ရာတွေရရှိခဲ့ကြပါတယ်။အသက်48နှစ်အရွယ်ရှိအော်စတြေးလျနိုင်ငံသားအဆန်းကတော့လန်ဒန်ကအီကွေဒေါတန်ယုံမှာ2012ခုနှစ်ကတည်းကခိုလုံငွင့်ပေးထားတာဖြစ်ပေမဲ့ပြီးခဲ့တဲ့ကြာသပတေးနေ့မှာပဲခိုလုံငွင့်ကိုပြန်လဲရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဒီနောက်မှာတော့ပရိရှတ်ရဲတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးတာကိုခံခဲ့ရပါတယ်။လေဝဲသတင်းချက်လက်တွေကိုဖွင့်ချပြီးတခြားနိုင်ငံတွေရဲ့ပြည်ရင်းရေးတွေကိုစွပ်ဖက်နေတဲ့အတွက်ခိုလုံငွင့်ပြုထားတဲ့စည်းမျဉ်းတွေကိုချိုးဖောက်ရောက်တယ်လို့လည်းအီကွေဒေါအစိုးရကနောက်ပိုင်းမှာပြောဆိုခဲ့တာဖြစ်ပါတယ်။အဆန်းကတော့လိမ်ပိုင်းဆိုင်ရာစော်ကားမှုဆွဆွဲချက်တွေနဲ့ဆွေနိုင်ငံမှာတရားစွဲဆိုခံထားရတာဖြစ်ပါတယ်။ဒီအတွက်လည်းပြန်ဖို့ခံရမှာကိုရှောင်ရှားပြီး2012ခုနှစ်ကလေးကလန်ဒန်မြို့ကအီကွေဒေါတန်ယုံမှာခိုလုံနေခဲ့တာပါ။ဆွေနိုင်ငံကနောက်ပိုင်းမှာအမှုကိုပြန်လဲရုပ်သိမ်းလိုက်ပေမဲ့အမေရိကန်ဆွေရဲ့လျှို့ဝှက်သတင်းချက်လက်တွေကို WikiLeaks မှာ website မှာပေါ်ပြခဲ့မှုတွေအတွက်ဘရစ်ရှားအာဏာပိုင်ကဖမ်းဆီးပြီးအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးမှာစိုးရိမ်တာကြောင့်အဆန်းဟာအီကွေဒေါတန်ယုံမှာဆက်လက်ခိုလုံနေထိုင်နေတာလည်းဖြစ်ပါတယ်
။ဆူဒန်နိုင်ငံအရေးမှာကြာဝင်ဆက်ဆက်ပေးမဲ့ African Union ကိုကူညီဖို့ Nicholas Hemson ကိုအထူးအကြံပေးအဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ကခန့်အပ်တာဝန်ပေးလိုက်ပါတယ်။ဆူဒန်နိုင်ငံမှာပြေးခဲ့တဲ့တစ်ပတ်ကစစ်တပ်ကအာဏာသိမ်းပြီးတော့သမ္မတ Omar El-Bashir ကိုရာထူးကဖယ်ရှားလိုက်တာပါ။ဆူဒန်နိုင်ငံမြို့တော်ကတ်တူအမရှိတဲ့အသွင်ကူပြောင်းရေးကောင်စီနဲ့ဆူဒန်လူမှုအဖွဲ့အစည်းတို့ကြားဆက်ဆက်ညှိနှိုင်းပေးမယ်ဆိုတဲ့ African Union အတွက် Nicholas Hitsam ကိုတာဝန်ပေးအပ်ထားတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးပြောခွင့်ရသူ Stephen Duterte ကသတင်းထောက်တွေကိုအင်္ဂါနေ့ကပြောပါရယ် Mr. Hitsam ဘက်ကအတက်နိုင်ဆုံးကူညီလုပ်ကိုင်သွားမယ်လို့လည်းပြောပါရယ် African Union Commission ဥက္ကဋ္ဌ Moussa Faki Mohamed နဲ့ကုလအသွင်းရေးမှူးချုပ် Antonio Guterres တို့ပြီးခဲ့တဲ့တနင်္လာနေ့ကတယ်လီဖုန်းဆက်ပြောဆိုချိန်မှာ Mr. Hitsam ကိုတာဝန်ပေးမယ်အကြောင်းပြောဆိုခဲ့တယ်လို့လည်းပြောခွင့်ရသူ Duterte ကပြောပါရယ် Mr. Hitsam မှာဆိုမာလီယာနိုင်ငံအတွက်လက်တလောတာဝန်ပေးအပ်ခဲ့တဲ့ကုလသမဂ္ဂရဲ့ထိပ်တန်းတာဝန်ရှိသူဖြစ်ပါရယ်ဆိုမာလီယာရွေးကောက်ပွဲမှာပါဝင်ခွင့်ရဖို့ကြိုးပမ်းခဲ့ပေမဲ့လည်းရွေးကောက်ပွဲကော်မရှင်ကပယ်ချခံခဲ့ရတဲ့ Al-Shabaab ခေါင်းဆောင်ဟောင်းအတွက်ကြားဝင်ဆောင်ရွက်ခဲ့တဲ့အတွက်ကြောင့်ဆိုပြီးအဲ့ဒီမှာတာဝန်ကျပြီးလေးလအတွင်းမှာပဲသူ့ကိုဆိုမာလီယာဖက်ဒရယ်အစိုးရကနိုင်ငံကနေနင်ထုတ်ခဲ့တာဖြစ်ပါရယ်
Direct from Washington, the voice of America, VOA. ဗုဒ္ဓဦးနဲ့ညနေခင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့သမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့လွတ်မြောက်လာသူတွေဘက်ကိုအရင်ဆုံးပြောပြပေးမှာပါ။ဒီကနေ့နှစ်ဆန်းတရက်နေ့မှာအကျဉ်းသား900ကျော်ကိုသမရဥဝင်းမြင့်ကပြစ်ဒဏ်လွတ်ငြိမ်းသက်သာခွင့်ပြုလိုက်ပါတယ်။အခုချိန်ထိလွတ်မြောက်လာသူတွေထဲမှာတော့နိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ပါတယ်။နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေအကုန်ကိုချွင်းချက်မရှိလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
။မြန်မာတက္ကသိုလ်1381ခုနှစ်နှစ်ဆန်းတရက်နေ့မှာသမရအမိတ်နဲ့လူငင်းချမ်းသာခွင့်ပေးခဲ့တာမှာနိုင်ငံသားအကျဉ်းသား9551ယောက်ပါဝင်ခဲ့ပြီးနိုင်ငံသားအကျဉ်းသား16ဦးပါဝင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အခုပြန်လွတ်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားဘယ်လောက်ပါဝင်တယ်လဲဆိုတာတိတိကျကျမသိရသေးပေမဲ့အခုပြန်လွတ်ပြီးစည်ရင်းတွေအရတော့နိုင်ငံရေးအကျဉ်းသားပါဝင်မှုဟာအင်မတန်နည်းတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကကိုပိုကြီးကပြောပါတယ
်။လောလောဆယ်ကျွန်တော်တို့သိကြတာ9ဦးတော့သိကြတယ်ဒီကိ2000လောက်တည်းကဖန်ကန်လာတာ
။
ဟုတ်ဟုတ်။ဒီတောင်းတဲ့မှာ19နှစ်လောက်ရှိပါပြီ။နိုင်ငံရေးကျင်းသားပြဿနာကိုပြင်းထန်စေခြင်းနဲ့ဆိုလို့ရှိရင်တော့ဒီလိုပြည်တွင်းစစ်တွေရက်ဆိုင်ပြီးတော့ငြင်းငြိမ်းရသွားတာတို့တရားမျိုးပြဿနာတွေကိုဖြေရှင်းနိုင်တာတို့ဘယ်လိုခေါ်ဒီငြင်းစုစီလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာစီတင်ခဲ့တဲ့အခွင့်အရေးကိုကျေစွမှုမဟုတ်တော့ဘူး။မဟုတ်တော့တဲ့အခြေပြုပြောင်းလဲဖို့တော့ပါတယ်။နောက်အဲ့လိုပဲကျွန်တော်နိုင်ငံမှာဥပဒေတွေတော်တော်များများကအင်းလို့ဆိုတဲ့တဲ့ကဆွဲရတဲ့ဥပဒေဖြစ်ပြီးတော့မတရားတဲ့ဥပဒေတွေဖြစ်နေတဲ့ဥပဒေဖြစ်ပါတယ်။ဒီဥပဒေကိုပြုရင်ပြောင်းလဲနိုင်တဲ့အခါကျရင်တော့ကျွန်တော်တို့ဒီမိုကရေစီလူ့ဘောင်ကိုတော်တဲ့လမ်းကြောင်းအမှန်ပေါ်ရောက်နေပြီလို့ကျွန်တော်တို့တုံ့ပြန်လို့ရမှာပါအခုချိန်ကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေလေးရှိနေတယ်အစိုးရကတရက်နဲ့ကိတောက်ဖွဲ့တွေကိုအမိပေးနိုင်တဲ့အနေအထားမျိုးမရှိနေဘူးဒီလိုအခြေအနေမျိုးမှာတော့ကျွန်တော်တို့ဒီမိုကရေစီအတန်ကူးကောင်းရေးကိုရောက်ပြီပေါ့ပြောခဲ့တဲ့အနေအထားမှာပဲရှိနေပါသေးတယ
်အကျဉ်းသား900ကျော်ကိုလွတ်မယ်လို့ထုတ်ပြန်ထားပေမဲ့အခုချိန်ထိတော့တော်တော်များများပြန်မလွတ်သေးပါဘူးအချို့သောထောင်တွေမှာစစ်စစ်လုတ်ကင်မှုတွေလှုပ်ဆောင်နေရဆဲဖြစ်တယ်လို့အကျဉ်းအောင်တာဝန်ရှိသူတွေကဆိုပါတယ်။ ညနေ၄နာရီကျော်အထိရရှိထားတဲ့စည်ရင်အရာလွတ်လာသူအများစုကကျန်းမာရေးမကောင်းသူတွေအသက်အရွယ်ကြီးရင်သူတွေအများစုပါဝင်တယ်လို့သက်ဆိုင်ရာထောင်အာဏာပိုင်တွေကတော့ဆိုပါတယ်အင်းစိန်ထောင်မှုဖြစ်တဲ့ဥစော်စော်ကတော့ဒီကနေ့အင်းစိန်ထောင်ကနေလွတ်လိုက်သူတွေထဲမှာနိုင်ငံရေးအကျဉ်းသားမပါဝင်ဘူးလို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPBB ကကိုပိုကြီးကပြောပါတယ်ပြီးခဲ့တဲ့နှစ်ကနှစ်ဆန်းတရက်နှစ်မှာခုလိုပဲပြန်လွတ်ပေးတဲ့အကျဉ်းသားတွေထဲမှာလည်းနိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ခဲ့တာပါလက်ရှိ NLD အစိုးရအနေနဲ့ဒီမိုကရေစီပြုရင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့ခုလိုအချိန်မှာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွတ်ပေးတဲ့လို့ကိုဗိုလ်ကြီးကတော့ပြောပါတယ်
။ဟုတ်တကယ်တမ်းကျတော့ဒီနိုင်ငံရေးအကျဉ်းသားတွေကချွင်းချက်မရှိအမြန်ဆုံးလွတ်ပေးတင်တာပေါ့နော
်။
ဒါတော့ဒီလက်ရှိအစိုးရအနေနဲ့အတိတ်ကိုတော့သင်္ကန်းစာယူဖို့တို့အပ်တယ်။ဒါတော့အတိတ်တုန်းကလည်းဟိုတောင်ဆန်းစုကြည်တို့ကိုဖန်ထားတယ်။ဖန်ထားပြီးတော့ကျတော့ဒီနိုင်ငံသား PR တွေပို့ရလာတယ်။နောက်စီဝါကြီးနေပြုတဲ့မှုတွေကြရတာရတော်တော်လေးကျေတော့တာလို့ရှိတယ်။အဲဒီကနေပြီးတော့ဒီစစ်အစိုးရကတော်ဆန်းစစ်ကြီးလို့လုပ်ပေးတယ်။နိုင်ငံရေးဖြစ်စဉ်တွေမှာပုံမှန်ပုံအောင်ဆောင်ပေးတယ်။အဲလိုချိန်မှာတိုင်းပြည်ကအကောင်းမကိုပြည့်သွားတာလို့ရှိပါတယ်။အဲတော့အခုလည်းအဲ့လိုပဲပေါ့နိုင်ငံရေးအကျဉ်းသားတွေကိုလုပ်ပေးပြီးတော့ကျွန်တော်သူတို့ကပုံမှန်ဆောင်ရွက်တာကတိုင်းပြည်အကောင်းမကိုပြည့်ဖို့အတွက်အစိုးရပြန်နေတဲ့ရေးကိုထောက်ပြုဖို့အတွက်အကောင်းဆုံးပါ
။ဒီကနေ့အင်းစိန်ထောင်ကလွတ်မြောက်လာသူတွေထဲမှာရခိုင်အရေးသတင်းရေးသားမှုနဲ့ပတ်သက်လို့နှစ်ရှည်ထောင်ဒဏ်ကြခံနေရတဲ့ရိုက်တာသတင်းသမားတွေလည်းမပါဝင်ခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ရိုက်တာသတင်းသမားတွေရဲ့ရှေ့နေဦးတန်းစောအောင်ကတော့
အဲ့တော့ဘာလို့မပါတယ်ဆိုတော့ဒါကအဲ့တော့သမရပြင်စင်စားတဲ့နေရာမှာတခြားချက်တွေထည့်စင်စားလို့ပဲဖြစ်နေ။အဲ့တော့သမရကသူ့ရဲ့ president ပါတာကိုသုံးတဲ့နေရာမှာတခြားမစင်စားပဲနေလို့လားသုံးနေဆိုရင်ကျွန်တော်တို့ပါနိုင်ပါလေ။ဒါပေမဲ့အဲ့ဒီလိုလည်းလာသုံးမယ်ဆိုတဲ့အလားအလာအခုထိတော့မတွေ့သေးဘူ
းလက်ရှိချိန်ထိမန္တလေးတိုင်းစကိုင်းတိုင်းပဲခူးတိုင်းနဲ့ကချင်ပြည်နယ်ကအကျဉ်းထောင်တွေစီကအကျဉ်းသားတွေကတော့ပြန်လည်လွတ်မြောက်နေစေဖြစ်ပါတယ်လက်ရှိရရှိထားတဲ့စည်ရင်းရဒီထဲမှာနိုင်ငံရေးအကျဉ်းသား2ဦးသာပါဝင်နေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPBB ကအတည်ပြုပြောဆိုထားပါတယ်ရှင
်မေခပြောပြသွားတာပါရှင်ရခိုင်ပြည်နယ်အတွင်းလူခွန်ရေးချူဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်နိုင်မှုစူးစမ်းခဲ့ကြတဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုသတင်းသမားတွေအတွက်အမြင့်ဆုံးပူလစ်ဇာဆုကိုချီးမြှင့်ခံခဲ့ရပေမဲ့ဒီကနေ့မြန်မာနှစ်ဆန်းတရက်နေ့မှာနိုင်ငံတော်သမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့လွှတ်ပေးလိုက်တဲ့အကျဉ်းသားတွေတဲ့သူတို့နှစ်ယောက်ပါမလာပါဘူးသူတို့နှစ်ယောက်ရဲ့မိသားစုဝင်တွေကတော့ဆုရတဲ့အတွက်ဝမ်းသာနေကြသလိုသူတို့အမြန်ပြန်လွတ်လာဖို့ကိုလည်းမျှော်လင့်ဆောင်ဆိုင်နေကြပါတယ်ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်မြန်မာနစ်ဆန်တရက်ဒီကနေ့မှာနိုင်ငံတော်သမ္မတဦးဝင်းမြင့်ကအကျဉ်းသား9552ဦးကိုလွတ်ပေးလိုက်ပြီးမဲ့အများကမျှော်လင့်နေတဲ့နိုင်ငံရေးအကျဉ်းသားအများစုနဲ့အခုနှစ်အတွက်ပိုလစ်ဇာဆုရပိုင်အတွင်းကပဲရွေးချယ်ခံရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးတော့ပါဝင်ခြင်းမရှိပါဘူး။အင်းဒင်ရွာလူတတ်မှုနဲ့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုတဲ့ကိစ္စတွေကိုစုံစမ်းဖော်ထုတ်ဖို့စူးစမ်းရင်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦး2018ခုနှစ်ဒီဇင်ဘာလအတွင်းမှာပဲဖမ်းဆီးထိန်းသိမ်းခံခဲ့ရတာပါ။သူတို့ကိုနိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနဲ့မနစ်စက်တင်ဘာလကထောင်ဒဏ်9နှစ်စီပြည်တံချမှတ်ခဲ့ပါတယ်။သတင်းသမားတွေအတွက်အမြင့်ဆုံးဆုလို့သတ်မှတ်လို့ရတဲ့အမေရိကန်ခြေဆိုင်ဒီပိုလစ်ဇာဆုကိုချင်းမြင့်ခံရတဲ့အတွက်ဝမ်းသာဂုဏ်ယူမိကြောင်းကိုဝါလုံးရဲ့ဇနီးဖြစ်သူမတ်ပန်းအီမွန်ကပြောပါတယ
်ပလစာဆိုတော့ဟိုသူနဲ့စာပြီးတော့ဟိုလက်ထပ်ပြီးရာဟိုသူငင်းနေပြောနေတာပေါ့နော်ပလစာဆိုအကြောင်းသတင်းသမားတယောက်နေနေတော့ပလစာဆိုကအမြင့်ဆုံးဆုဆိုတဲ့ဟာရဲ့နောက်ပြီးတော့သူလည်းအရန်မျှော်လင့်ခဲ့တာပေါ့နော်သူအရန်လိုချင်တယ်သူလည်းဟုတ်ဒါမဲ့အခုအနေထားမှာကြတော့ဒီစုရတယ်ဆိုတော့မနက်ကတိတိကျကျမှာကိုယ်စိတ်ထဲမှာတော့အချက်ချင်းပြေးပြီးသွားပြောချင်တာပေါ့သူစီကိုလေဒါမဲ့မဖြစ်နိုင်တဲ့အနေထားမှာရောက်နေတဲ့အခါကျတော့ကိုကတော့တိရပေါ့ဖြစ်နိုင်မယ်ဆိုရင်လေသူတို့နှစ်ယောက်ကိုလွတ်မြောက်လာပြီးတော့ဒီလိုစုတွေကိုသူတို့ကိုယ်တိုင်ကိုပဲဝမ်းသာစွာနဲ့လက်ခံစေချင်တာပေါ့
ကိုကျော်စိုးဦးရဲ့ဇနီးမတ်ချစ်စုဝင်းကတော့ပိုလစ်ဇာစုရတဲ့အတွက်ဝမ်းသာတယ်လို့သူခင်မုန်းနဲ့ကိုဝါလုံးတို့နှစ်ဦးပြန်လွတ်လာဖို့အတွက်လဲမျှော်လင့်ကြောင်းပြောပါတယ
်ပူလူစာစုရတဲ့အတွက်အရန်ပြောရတယ်ပေါ့အရန်ဂုဏ်ယူရတယ်ကိုယောက်ျားအရန်တော်တဲ့တည်င်းထောက်တရားကိုရထားတဲ့အတွက်ရောအရန်ဝမ်းသာမိတယ်ပေါ့ဒီလိုရှိရင်သူတို့နှစ်ယောက်ကိုပြန်ပြီးတော့လွှဲပေးမယ်လို့ယုံကြည်ထားတယ်ပေါ့မိသားစုနဲ့အတူတူစုံစမ်းခွင့်ပေးမယ်လို့မျှော်လင့်ထားတယ်သူ့ကိုအလိုမျိုးတမင်းလေးကြီးလာရင်လဲသူ့ဖေအတွက်သူဂုဏ်ယူရမယ်လို့ယုံကြည်ထားတယ်ပေါ့ပြောပါ
သူတို့နှစ်ဦးကိုအများဆုံးလွတ်ပေးဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အပါအဝင်နိုင်ငံတကာကခေါင်းဆောင်တွေလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့ပြည်ရင်းပြည်ပကသတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကတောင်းဆိုနေကြတာပါကိုမလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာ UNESCO ကချီးမြှင့်တဲ့ဂီယမ်မိုကာနိုသတင်းလွတ်လပ်ခွင့်ဆုကိုချီးမြှင့်ခံလိုက်ရကြောင်း UNESCO ကပြီးခဲ့တဲ့ April 10ရက်နေ့ကကြေညာခဲ့ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက်ပန်အမေရိကန်အဖွဲ့ကချီးမြှင့်တဲ့ Pan Barbary Freedom to Write Award ဆု2019ခုနှစ်မှာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Pock ဆုတို့ကိုလက်ခံရရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။နှစ်စန်းတရနေ့ဗုဒ္ဓနေ့ညနေခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုပြင်သစ်ကမီးလောင်ပျက်စီးသွားတဲ့ဖခင်ကြောင့်ဘက်ကိုလှည့်ပေးပါဦးမယ်။ကက်သလစ်ဘာသာဝင်တို့အထွတ်မြတ်ထားရာပြင်သစ်နိုင်ငံက Notre Dame Cathedral ဖျားရှိခိုးကြောင့်ကြီးမိလောင်ပျက်စီးသွားတဲ့အတွက်သူအင်မတန်စိတ်ထိခိုက်ရတယ်လို့ပုပ်ယဟန်မင်းကြီး Francis ကပြောလိုက်ပါတယ်။ပြင်သစ်လူမျိုးတွေအမျက်တနှုတ်ထားကြတဲ့ဖျားကြောင့်ကြီးကို၅နှစ်အတွင်းပြန်လည်ပြင်ဆင်မယ်လို့သမ္မတ Emmanuel Macron ကလေအင်ဂါနေကကြေညာပါတယ်။ဒီမူလထက်ကိုပို့ပြီးတော့လှပအောင်ပြင်ဆင်မယ်လို့သမ္မတမာခရွန်ကပြောထားပေမဲ့တမိုင်းဝင်အစအဦးကြီးကို၅နှစ်အတွင်းပြင်ဆင်ဖို့အခက်အခဲတွေရှိနိုင်တယ်လို့ကြွမ်းကျင်သူတွေကပြောကြပါတယ် VOA သတင်းတောက်ဇလာတီကာဟုတ်သတင်းပေးပို့ထားတာကိုအခြေခံပြီးမဆုမြတ်မွန်ကတင်ပြပါမယ်ရှင
်နှစ်ပေါင်း800ကျော်သက်တမ်းရှိတဲ့ပါရီမြို့တော်က Notre Dame Cathedral ဘုရားကျောင်းကြီးဟာပြင်သစ်နိုင်ငံအတွက်တမိုင်းဝင်ဖြစ်ရုံနဲ့မကကက်သလစ်ဘာသာဝင်တွေအတွက်လည်းဘာသာရေးအရာအင်မတန်တန်ဖိုးထားကြတဲ့အစအဦးကြီးဖြစ်ပါတယ်ကက်သီဒရယ်ဖျားရှိခိုးကျောင်းကြီးတနင်္လာနေ့ကမီးလောင်ပျက်စီးခဲ့တဲ့အတွက်သူအင်မတန်စိတ်မကောင်းဖြစ်ရတယ်လို့ပုပ်ယဟန်မင်းကြီး Francis ကဒီကနေ့ပြောကြားလိုက်ပါတယ်။မီးလောင်စဉ်အတွင်းဖျားရှိခိုးကျောင်းကြီးတစ်ခုလုံးပျက်စီးမသွားအောင်တပ်ဆွန့်ဆန်ဖျားကာကွယ်ခဲ့သူတွေအားလုံးကိုကက်သလစ်အသင်းတော်တစ်ခုလုံးကကျေးဇူးတင်နေတယ်လို့လည်း Vatican က St. Peter's ယဉ်ပြင်မှာဒီကနေ့ပြုလုပ်တဲ့ဝတ်ပြုဆုတောင်းပွဲမှာပုပ်ယဟန်မင်းကြီးကပြောကြားခဲ့ပါတယ်
။ Cari fratelli e sorelle sono rimasto adorato.
Notre Dame Cathedral ဘုရားကျောင်းကြီးမီးလောင်ခဲ့တဲ့အတွက်ပါရီကကက်သလစ်ဘာသာဝင်တွေပြင်သစ်ပြည်သူတွေအားလုံးနဲ့ထပ်တူဝမ်းနည်းကြေကွဲရပါတယ်။ဘုရားကျောင်းကြီးတစ်ခုလုံးမီးလောင်ပြကြမသွားအောင်ကာဝတ်ခဲ့သူအားလုံးကိုကျေးဇူးတင်ပါတယ်။အသင်တို့ကိုမဲတော်မာယာကောင်းချီးပေးပါစေ
။မီးလောင်ပျက်စီးသွားတဲ့ဘုရားရှိခိုးကျောင်းကြီးကိုပြန်လည်ပြင်ဆင်ရေးလုပ်ငန်းတွေချော့ချော့မွေ့မွေ့ဖြစ်စေဖို့လည်းပုပ်ယဟန်မင်းကြီးကဆုတောင်းပေးခဲ့ပါတယ်။17ရာစုကစပြီးနှစ်ပေါင်း200နီးပါးကြာအောင်တည်ဆောက်ခဲ့တဲ့ Notre Dame Cathedral ဘုရားကျောင်းကြီးတင်းနှင်းလာနေတုန်းက15နာရီလောက်ကြာအောင်မီးလောင်ကျွမ်းခဲ့တာပါဒါပေမဲ့မီးငြိမ်းသွားပြီးတဲ့နောက်ထွက်ပေါ်လာတဲ့ပုံတွေကြောင့်တော်တော်များများစိတ်သက်သာရာရှာခဲ့ကြပါတယ်ဝက်တစ်ချသားတွေနဲ့ဆောက်ထားတဲ့ခေါင်းမိုးပိုင်းနဲ့ခေါင်းကျွန်းပျက်စီးသွားပေမဲ့ကြောက်တုံးတွေနဲ့တည်ဆောက်ထားတဲ့ဘုရားကျောင်းကိုယ်တယ်ပိုင်းကတော့မပြတ်မစီကျန်နေပါတယ်မီးလောင်ပြီးတရက်အကြာမှာပဲ Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးကိုပြန်လည်ပြင်ဆင်ဖို့အလှငွေထည့်ဝယ်မယ်လို့ကတိပြုထားကြတာဒေါ်လာတန်800ထက်မနည်းရှိပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကလည်းဘုရားကျောင်းကြီးကို၅နှစ်အတွင်းမူလထက်ပိုလှအောင်ပြင်ဆင်တည်ဆောက်မယ်လို့ကတိပြုခဲ့ပါတယ်
။ Nous rebâtirons la cathédrale Notre-Dame plus belle encore.
Notre Dame Cathedral ဘုရားကျောင်းကြီးကိုပိုပြီးလှအောင်ပြန်လည်တည်ဆောက်သွားမှာပါ။၅နှစ်အတွင်းမှာပြီအောင်ပြင်ဆင်ကြပါတယ်။ကျွန်တော်တို့လုပ်နိုင်ပါပါ။
73ရာစု Gothic အနုပညာလက်ရာတွေအပြည့်နဲ့ဘုရားကျောင်းကြီးကိုပြန်လည်ပြင်ဆင်တည်ဆောက်ဖို့ဆယ်စုနှစ်နဲ့ချီကြာနိုင်တယ်လို့ကျွမ်းကျင်သူတွေကတော့ပြောပါရယ် Strasbourg မြို့ကခေတ်လက်ခေတ် Gothic လက်ရာက ကက်သီဒရယ်ဖျားရှိခိုးကြောင့်မွမ်းမံရေးကိုဦးစီးလုပ်နေတဲ့ကျွမ်းကျင်သူအဲရစ်ဖီရှာကပြန်လည်တိဆောက်ရေးမလုပ်ခင်ပြင်ဆင်ဖို့တော့မှအချိန်လိုတယ်လို့ရှင်းပြပါတယ်
Personnellement, je tablerais plutôt sur des décennies que sur quelques années en termes de travaux.
ကျွန်တော်ကတော့ဆယ်စုနှစ်ပိုင်းလောက်အထိအချိန်ကြာမယ်လို့ထင်ပါတယ်။မပြင်းခင်ဘာတွေပျက်စီးသွားသလဲ။ဘာကိုအရင်တိုင်းထားပြီးတော့ထိန်းသိမ်းသင့်တယ်လဲဆိုတာကနဦးစမ်းစစ်သုံးသပ်တဲ့လုပ်ငန်းကတိတ်ကိုအရေးကြီးပါတယ်။ဒုတိယအဆင့်ကဘယ်လိုပြန်လည်မွမ်းမံမလဲဆိုတဲ့နည်းလမ်းတွေကိုစဉ်းစားရတာပါ။ဒါတွေကပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမစခင်လုပ်ရတဲ့အဆင့်တွေပါ။
သမိုင်းဝင်အစအဦးတွေကိုပြင်ဆင်တဲ့နေရာမှာကျွမ်းကျင်ပယံတွေလက်သမားတွေရောင်စုံမှန်ကူခွက်လုပ်သူတွေကိုရှာရတာကစိန်ခေါ်မှုဖြစ်တယ်လို့ဗြိတိန်ပြည်သူ့ကပညာရှင် Francis Mott ကပြောပါတယ်ဗြိတိန်ကဝင်းစာနန်းတော်ကြီး1962ခုနှစ်မှာမိလောင်ခဲ့ပြီးတဲ့နောက်ပြင်ဆင်ခဲ့တဲ့ပြည်သူ့ကတယောက်လည်းဖြစ်ပါတယ
် The supply of craftsmen with the skill to work so much stone so much timber so much lead so much glass for the windows
လလစီယောဘတိုက်တခုလုံးမှာသစ်သားတွေကြောက်တုံးတွေမှန်တွေခဲတွေကိုလက်ရမြောက်လို့ကျွမ်းကျင်ကျင်လုံနိုင်သူတွေရှာနိုင်ဖို့ကစင်ခေါ်မှုဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါတွေမကပါဘူးအင်တန်ကိုကြီးမားတဲ့ပစ္စည်းကြီးတွေကိုကင်တွဲပြင်ဆင်နိုင်မဲ့သူရှာဖို့ကလည်းအခက်အခဲရှိနိုင်ပါတယ
်ပြင်သစ်နိုင်ငံရဲ့တမိုင်းဝင်ပြင်သစ်လူမျိုးတွေအမျက်တနိုးထားတဲ့ Notre Dame Cathedral ဘုရားကျောင်းကြီးကိုမူလပုံစံအတိုင်းပြန်ဆောက်သင့်တယ်လို့အလေးထားပြောနေကြသူတွေလည်းရှိပါတယ်။ဒါပေမဲ့ဖျားရှိခိုးကျောင်းကြီးကိုနောက်နှစ်ပေါင်း800ခန့်နိုင်အောင်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း800တုန်းကအသုံးပြုခဲ့တဲ့ပစ္စည်းတွေနှီးပညာတွေအတိုင်းသုံးတာထက်ခင့်နဲ့ညီတဲ့နှီးနဲ့ပစ္စည်းတွေကိုလည်းသုံးဖို့လိုတယ်လို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ
်။မဆုမြတ်မွန်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့လူလူချမ်းမာရေးဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့သတင်းပတ်စင်တိုင်းနားဆင်နေကြအာကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါရှင်။လိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ58 kHz 9335တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရရှင်။အခုဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးပါဦးမယ်ရှင
်။ပြည်ထောင်နိုင်ငံပါရီမြို့တော်ကရာဇဝင်နဲ့ချီတည်တန်းရှိနေပြီဖြစ်တဲ့ Notre Dame Cathedral ဘုရားကျောင်းမှာမိကြီးကျယ်လောင်ကျွမ်းမှုကြုံရပြီးတဲ့နောက်ပျက်စီးမှုတိုင်းတာနဲ့အဆောက်အဦရဲ့ခံကန့်မှုတွေကိုကြွန့်ကျင်သူတွေဆစ်ဆင်းနေပါတယ်။ပြည်ထောင်သမ္မတ Emmanuel Macron ကလည်း9နှစ်အတွင်းပြန်လည်ပြင်ဆင်သွားနိုင်မှုလဲတွန်းအားပေးနေတာပါအရင်ထက်ပိုပြီးလှပအောင်ပြန်လည်တည်ဆောက်မဲ့အစီအစဉ်တစ်ခုကိုလည်းမင်းညကနိုင်ငံကိုပြောကြားတဲ့မင်းကမှထက်သွင်းပြောဆိုသွားလို့ပြင်ဆင်ရင်းနဲ့အစီအစဉ်နဲ့လိုအပ်တဲ့ခုံချစေရာရည်ဒီနေ့အစိုးရဖွဲ့နဲ့လည်းဆွေးနွေးဖို့စီစဉ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတယူကိုဝီဒိုတို့တာရနေတဲ့ကြောင်းရွေးကောက်ပွဲစောင့်ကြည့်ခက်ခက်ပွဲတွေကဒီနေ့ပဲပြောလိုက်ပါတယ်။မဲယုံတွေကစုဆောင်ရရှိထားတဲ့ချက်လက်တွေပေါ်မူတည်တွက်ချက်ထားတဲ့ကိန်းငန်းတွေအရပြန်ဖက်သမ္မတလောင်းပရာဘိုဝိုဆူဗီယန်တို့ရဲ့ဆယ်ရိုင်နှုန်းအသာရနေတာကိုတွေ့ခဲ့ရတာပါ။တရားဝင်မဲရဲလက်တွေကိုတော့ပြန်ဖက်မဲရဲလက်တွေကိုတော့အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်ကရှေ့လာထဲမှာထုတ်ပြန်သွားမှလည်းဖြစ်ပါတယ်။အေးရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ပြစ်ခတ်ရစေးရေးမြန်မာစုအနေနဲ့ညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့လည်းတူတက်မှုရလာဘာမှထွက်မလာတဲ့အကြောင်းအေးအဖွဲ့ရဲ့စီဦးစီးချုပ်ဘုံယုတ်တွင်းမြင့်နိုင်ကပြောပါတယ်။တရားဝင်နိုင်ငံရဲ့ကျောင်းဝင်ညီနိုင်မှုနဲ့မြန်မာအစိုးရညီညွတ်ရေးကောင်စီနဲ့ဒီနေ့ဆော့ပိုင်းတွေ့ဆုံခဲ့တာတွေကိုရင်ညွှန်းပြောဆိုထားတာ
ပါ။ EVLA 18ရက်နှစ်စံတရနေ့ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ်။ကျွန်မတို့အခုအသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line meter 25 kHz 15453ည line meter 32 kHz 11803ည line meter 58 kHz 9တုံးငါနဲ့ပထမနိုင်ဝက်မှာလှိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင
်This program has come to you from the Voice of America, Washington.
။